အမေရိကန်ပြည်ထောင်စုမှာကိုဗစ် -19 ရောဂါအကြီးကျယ်လူနာတိတိကျကျများလာတဲ့တောင်ပိုင်းပြည်နယ်တွေကဒေသခံတာဝန်ရှိသူတွေကအခြေအနေကိုစိုးရိမ်ကြောင်းပြောနေကြပါတယ်။ကရောဂါကူးစက်မှုကြောင့်ပိတ်ခဲ့တဲ့စီးပွားရေးလုပ်ငန်းတွေကိုပြန်ဖွင့်ပေးတာသိပ်စောလွန်သွားတယ်လို့အဲရီဇိုနာပြည်နယ်ဖီနစ်မြို့တော်ကကိတ်ဂယ်လီကိုက ABC News ရုပ်တံရဲ့ This Week အစီအစဉ်မှာပြောကြားပါတယ်။လူဦးရေ 1.8 တန်းရှိတဲ့မြို့မှာစုစုပေါင်းအတူတူလူနာ 5,900 ရှိနေတာဟာပြဿနာကြီးဖြစ်တယ်လို့သူကပြောပါတယ်။အမေရိကန်ပြည်ထောင်စုတစ်ခုလုံးမှာအခုရက်ပိုင်းအတွင်းဒီနေ့ရက်မှာအတူတူလူနာ 5,000 ကျော်ရှိခဲ့ပါတယ်။အများစုကတောင်ပိုင်းပြည်နယ်တွေမှာပါ။စနေနေ့တုန်းကအတူတူလူနာ 3,000 ကျော်ရှိတဲ့ Texas ပြည်နယ်ကရောဂါပိုးကူးသူ၄ပုံတစ်ပုံနီးပါးရှိတဲ့ Harris မြို့နယ်ရဲ့တရားသူကြီးလီနာဟီဒါဂိုကတော့ရောဂါထိန်းချုပ်နိုင်ဖို့လက်ဦးမှုယူဆောင်ရွက်မှုတွေလုပ်ဖို့လိုအပ်တယ်လို့ ABC ရုပ်သံကပြောကြားပါတယ်။ Florida ပြည်နယ်မှာဆိုရင်လည်းစနေနေ့တရက်ထဲမှာအတိအကျလူနာ 11,400 နဲ့ဆန်းကျင်တင်အောင်များနေပါတယ်။စီးပွားရေးလုပ်ငန်းတွေပြန်ဖွင့်လိုက်တာနဲ့လူတွေဟာနီးနီးကပ်ကပ်ပြန်လည်ထိတွေ့နေကြတဲ့အတွက်ရောဂါကူးသူတိုးလာတာဖြစ်တယ်လို့ Florida ပြည်နယ်မိုင်ယာမီမြို့တော်ကFrancis Suarez က ABC ရုပ်သံကိုပြောပါတယ်။တမရတော်တော်ထောင်းကတော့လူနာ96ကျားတိုင်းနှုန်းကစိုးရိမ်ကြမရှိပါဘူးလို့အင်ဂျီတော်မှစနေနေ့ညကကျင်းပခဲ့တဲ့ပွဲတစ်ခုမှာပြောကြားခဲ့ပါတယ်။နေမကောင်းလို့ဆေးရုံတက်ကုသရသူတိတိတတ်တာများလာတယ်ဆိုတာဟာအခိုင်အမာမရှိတဲ့တန်တရားနဲ့ပြောကြတာတာဖြစ်ပြီးရောဂါဖြစ်ခဲ့သူလူငယ်တွေရေပူရနေပြန်ကောင်းနေကြတယ်လို့တမရကဆိုခဲ့ပါတယ်။